Bangladesh နိုင်ငံကိုရောက်နေတဲ့ Pacific ဒေသဆိုင်ရာ American ကြီးတက်အကြီးကဲဗိုလ်ချုပ်ကြီး Charles Flynn ဟာ Bangladesh နိုင်ငံ Cox's Bazar ကဦးခရမ်းမြို့နယ် Rohingya ဒုက္ခသည်စခန်းအမှတ်လေးမှာရှိတဲ့ဒုက္ခသည်တွေကိုမနေ့အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းသူတို့နေရဖြစ်တဲ့မြန်မာနိုင်ငံကိုဂုဏ်သိက္ခာရှိရှိပြန်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့တင်ပြခဲ့တယ်လို့တွေ့ဆုံမှုထဲမှာပေါ်ဝင်တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်ခွန်မှနေထိုင်တဲ့ကိုအောင်မြိုင်က VOA ကိုပြောပါတယ်။
သူတို့ပြောကြတာတော့မရှိပါဘူးစံတော်ရဲ့အသင်တွေကိုစံတော်ရဲ့တင်ချက်ရှိတွေကိုသူတို့ကအလေးအမဲ့ထားပြီးတော့ပြပြဆက်ရှင်နဲ့သူတို့ကနားတော်တော့တယ်ပြီးတော့ဘောင်းရိတ်တယ်ဘောင်းရိတ်တယ်လည်းတွေ့တယ်ချစ်ဖို့ချိုးအမြင်ကြီးရဲ့ချစ်ဖို့ချိုးကြီးရောပြီးတော့တခြားချစ်ဖို့ချိုးကြီးတွေလည်းပါတယ်ပြီးတော့ဘင်္ဂလားဒေ့ရှ်ရဲ့တမတော်ကြီးကလည်းပါတယ်သူလည်းစိတ်ဝင်ကြတယ်ဒီကိစ္စကိုအဲဒီတော့ကျွန်တော်တို့တင်ပြတဲ့အဲမှာလည်းဟိုအချက်လေးပါတယ်သူတို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့အင်းငင်းတဒါကပူပေါင်းပြီးတော့ကျွန်တော်တို့ရဲ့ဒီလူရှင်ကြအရေးပေါ့နော်ကျွန်တော်တို့အရေးကိုကျွန်တော်တို့ဘဲခင်းလုံချုံကြောဘုံတက်ချာရှိရှိနဲ့ပြန်နိုင်အောင်ပူပေါင်းဆောင်ရွက်ပေးပါလို့ကျွန်တော်တို့အဲ့လိုလေးတင်ပြတာရှိပါတယ်
ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာတွေအတွက်အများပြားလှုပ်ဆောင်ပေးနေပေမဲ့ရိုဟင်ဂျာတွေနေရာပြောင်းရေးကိစ္စကိုနိုင်ငံတကာကလည်းထိတိရရပူးပေါင်းဆောင်ရတာမတွေ့ရဘူးလို့လည်းပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးကိုလက်မခံတဲ့မြန်မာဘက်ကတော့ဒီဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံမယ်လို့ပြောထားတာပါ။ပြည်ဆောင်မှုထဲမှာဗိုလ်ချုပ်ကြီးဖိုင်နဲ့တူဘင်္ဂလားကြီးတဲ့ဦးစီးချုပ် SM ဆဖူရင်းနဲ့တခြားစစ်တပ်အရာရှိကြီးတွေလည်းပါပါတယ်။ဗိုလ်ချုပ်ကြီးဖိုင်ဟာဘင်္ဂလားဒေ့ရှ်နဲ့အမေရိကန်ဥဆောင်ချင်းပါတဲ့46ကျင်းမြောက်Indo-Pacific စစ်တပ်များစီမံခန့်ခွဲမှုနှိနှောဖလဲပွဲကိုတက်ဖို့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်နေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်မှာကျင်းပါတဲ့ဒီနှိနှောဖလဲပွဲကိုကနေဒါ၊ဩစတြေးလျ၊ဂျပန်၊အင်ဒိုနီးရှား၊အိန္ဒိယ၊တရုတ်နဲ့ဗီယက်နမ်နိုင်ငံအပါအဝင်နိုင်ငံပေါင်း24နိုင်ငံကစစ်တပ်အရာရှိကြီးတွေတက်ရောက်နေကြတာဖြစ်ပါတယ်။